American သမ္မတ Donald Trump ဟာသူ့ရဲ့ Britain နိုင်ငံ London မြို့တော်ကိုတာရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ခီးစင်နဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစီအစဉ်ဖျက်သိမ်းလိုက်ကြောင်းကျက်သပရင်းနဲ့တကောင်ရန်အချင်းမတိုင်ခင် Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ London မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့ American တန်ရုံကိုသမ္မတ Hong Barack Obama လက်ထက်တုန်းကဈေးပေါပေါနဲ့ရောင်းချပြီးနေရာသစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ခံဆောက်ထားတာကိုသဘောမကျသလိုတန်ရုံသိက်ကိုလည်းဖဲကျိုးဖြတ်ဖွင့်လှစ်မပေးချင်တဲ့အတွက်အစီအစဉ်ကိုဖြစ်လိုက်တယ်လို့သမ္မတကပြောပါတယ်။ American တန်ရုံ website ဖော်ပြချက်အရတန်ရုံအသစ်ဆောက်မဲ့နေရာကို American အစိုးရက2008ခုနှစ်မှာဝယ်ခဲ့တာဖြစ်ပြီးသမ္မတ Hong Obama ကတော့2009 January ကမှတရားဝင်သမ္မတတာဝန်ကိုယူခဲ့တာပါ February လကုန်လောက်မှာတွားဖို့စီစဉ်တဲ့သမ္မတ Trump ရဲ့အလုပ်သဘောခီးစဉ်အတွက်မှာတော့ American တန်ရုံတစ်ကိုဖွင့်ပေးဖို့အပြင် Britain ဝန်ကြီးချုပ် Theresa May နဲ့လည်းတွေ့ဆုံမှုပါပါတယ်။ Britain နိုင်ငံကသတင်းတွေမှာတော့သမ္မတ Trump ရဲ့ခီးစဉ်ကနိုင်ငံတော်ခီးစဉ်ဖြစ်ကံနဲ့အလုပ်သဘောခီးစဉ်ဖြစ်နေအဆင့် short ချထားတဲ့အတွက်ဘယင်မာကြီးနဲ့တွေ့ဆုံနိုင်မှာမဟုတ်တယ်လို့တခန်းတနားနဲ့အထူးခွင့်ရေးတွေခံစားမှာမဟုတ်တဲ့အတွက်မကြေမနက်ဖြစ်နေတယ်လို့ဖော်ပြနေကြတာပါ။ဒန်နန်က American တန်ရုံကို Grosvenor ရင်းမြစ်ကနေ 9M Spec ကိုရွှေ့ပြောင်းမှာဖြစ်ပါတယ်။